ini tadana ro ni 2561 ကရင်နှစ်2021ခုမေလ10ရက်ကျသာပြည်နေ့ယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အေကောင်တီစံကိပရိယေစီတီဒေါက်တာမောင်မောင်တော်မီယူသမီးမချုပ်တဲမောင်မီသားစုများ၏ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှရှင်မင်းဝန်ဆရာတော်၏ 9 ကြိမ်မြောက်တတိပဌာန်9ရက်တရားစခန်းပွဲ9ကြိမ်မြောက်မာသတိပဌာန်တရားစခန်းပွဲကြီးမှာယနေ့ဝင်ရောက်ပြီးတော့တရားထုတ်ကြတဲ့ယောဂီသူတော်စင်များကိုအထုပုံအထုံနီးရှုမှတ်ပုံရှုမှတ်နီးအဲ့ဒီသင်္တန်းတရားလေးကိုဘုန်းကြီးတို့ဖွင့်ပြပေးဖို့ပါ ဒီသင်္တန်းတရားဆိုတာကျေးဇူးတော်ရှင်မာသီဆရာတော်ဖျားကြီး1300ပြည့်ပေါ့အဲ့ဒီ1300ပြည့်နှစ်မှာကျေးဇူးရှင်ဆရာတော်ဖျားကြီးကစေကွန်ဇာတိရရွာမှာစပြီးတော့တရားပေးပါတယ်အဲ့ဒီလိုတရားပေးတဲ့အချိန်ကစပြီးတော့ဒီတတိပဋ္ဌာန်လုပ်ငန်းစဉ်နဲ့စပြီးကျေးဇူးရှင်မာသီဆရာတော်ဖျားကြီးပေးခဲ့တဲ့လုပ်ငန်းစဉ်တတိပဋ္ဌာန်ကျင့်စဉ်တရားဖြစ်ပါ ဆရာတော်ဘုရားကြီးကအားလျော်စွာဒီတတိပဋ္ဌာန်ကျင့်စဉ်တရားကိုအချိန်ခံကြည့်ပြီးတော့15မိနစ်အလုပ်ပေးတရားဆိုတာရှိပါတယ်။နောက်မိနစ်30အလုပ်ပေးတရား45မိနစ်အလုပ်ပေးတရားဆိုပြီးတော့ဒီတတိပဋ္ဌာန်ကျင့်စဉ်လေးကိုဆရာတော်ဘုရားကြီးတရားအားထုတ်တော်မဲ့ပုဂ္ဂိုလ်များကိုဟောကြားပေးတဲ့တရားပါ။ဒီနေ့တော့မိနစ်30တရားအလုပ်ပေးတရားကိုဟောကြားပေးမှာဖွင့်ပြပေးမှာဖြစ်ပါတယ်။ ဒါကြောင့်လေဆိုတော့ဘုန်းကြီးတို့ကိုယ်တိုင်လည်းပဲအထုပ်ပုံအထုပ်နီလေးဟောပြပေးလို့ရပါတယ်။သို့တော့ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးဟာမြန်မာနိုင်ငံအတွင်းမှာပဲဖြစ်စေခပနိုင်ငံအတိတ်မှာပဲဖြစ်စေတရားစခန်းကိုစပြီးတော့အထုပ်ကြမယ်ဆိုရင်ဒီအလုပ်ပေးတရားတော်ကိုဆရာတော်ဘုရားကြီးကတတိပဋ္ဌာန်ကျင့်စဉ်တရားတော်ကိုပဲစပြီးဟောပေးပါတယ်။ တရားရှိမှအထောက်ကြမဲ့ပုဂ္ဂိုလ်များနေ့စနစ်ကြာကြာရှုတာမတ္တအထောက်တတ်ဖို့လိုအပ်ပါတယ်။အဲဒီလိုနေ့စနစ်ကြာကြာရှုတာမတ္တအထောက်တတ်ဖို့လိုအပ်တဲ့အတွက်ကြောင့်မို့ကျေးဇူးရှင်ဆရာတော်ဘုရားကြီးရဲ့တတိပဋ္ဌာန်လုပ်ငန်းစဉ်ကိုပြတဲ့အဲဒီအလုပ်ပေးတရားတော်ကိုဒီနေ့အခုစပိုင်းဖွင့်ပြတဲ့စကမ်းဖွင့်ပွဲမှာဒါကိုဖွင့်ပြပြီးတော့နာကြားစီမှာဖြစ်ပါတယ်။ ဘုန်းကြီးတို့အခုဒီမှာရောက်နေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေအားလုံးဟာအင်မတန်ကံကောင်းကြပါတယ်။အားကြောင့်လေဆိုတော့လွန်ခဲ့တဲ့ဒီလာတွေကနှစ်ဆယ်နဲ့သုံးရနှစ်ကဘုန်းကြီးကမ္ဘောဒီးယားနိုင်ငံမှာတွားပြီးတော့ကမ္ဘောဒီးယားလူမျိုးဖြစ်တဲ့အမေရိကန်မှာရှိတဲ့ဒေါက်တာပေါ်ဗရီဆိုတဲ့မျိုးသမီးက သူကိုယ်တိုင်အားထုတ်လို့တွေ့တဲ့တရားတွေကိုသူ့ရဲ့နိုင်ငံသားတွေမျှဝေခြင်းတယ်။သူကိုယ်တိုင်ကလည်းပဲတရားအထုတ်တဲ့အခါမှာပေါ်ပေါ်တန်တန်အမှတ်ထုတ်ဘူး။တကယ်ကိုပြင်းပြင်းထန်ထန်စစ်စစ်ဆန်ဆန်အထုတ်လို့သူတရားရဲ့အရာတာကိုကိုယ်တိုင်ခံစားတွေ့တရားတွေခံကြတော့သူ့နိုင်ငံသားတွေကိုဒီတရားရတာတွေခံစားစေခြင်းတယ်။သူ့နိုင်ငံသူနိုင်ငံသားတွေတရားအထုတ်ဖို့အတွက်သူဟာ လုံးခဲ့တဲ့9နှစ်လောက်ကစပြီးကြိုးစားတယ်။ဒါပေမဲ့အဆင်မပြေဘူး။နိုင်ငံမှရှိတဲ့ပုဂ္ဂိုလ်တွေရန်တန်ကားတွေဒါတွေကဆရာတော်ကြီးတွေကလက်မခံကြဘူး။ဒါကြောင့်အဲ့ဒီကမ္ဘောဒီးယားနိုင်ငံမှာဘုန်းကြီးတို့ဝိပဿနာဟောပြောပြသနိုင်တဲ့ပုဂ္ဂိုလ်လည်းမရှိဘူး။မရှိတဲ့အတွက်ကြောင့်မို့သူတို့နိုင်ငံမှာအထုခွင့်မရရှာဘူး။ တကယ်တမ်းကျတော့ဘုန်းကြီးတို့မြန်မာနိုင်ငံသူနိုင်ငံသားတွေဟာအင်မတန်ကံကောင်းတယ်။ မြတ်စွာဘုရားသာသနာတော်နဲ့တွေ့ရကျူနဲ့တယ်လို့ပြောရမှာပေါ့သူတို့နိုင်ငံမှာတော့သာသနာတော်နဲ့တွေ့ပြီပဲသာသနာဘာမှသာအာထုတ်ခွင့်ရတယ်တမထဘာဝနာလောက်ပဲသူတို့စီမှာဟောပြောတယ်ဒီဝိပဿနာဘာဝနာတရားဟောပြောနိုင်တဲ့ပုဂ္ဂိုလ်မရှိတော့ဒီတရားတွေနာကြားခွင့်မရရှာဘူးဒီနှစ်တော့သူ့ရဲ့ကြိုးစားမှုနဲ့တရားစခန်းပေါ်ရင်ကျင့်ပါပါဘုန်းကြီးတို့မြန်မာတန်ဃာတော်များအနေနဲ့လည်းပဲဒီနိုင်ငံမှာဒါပထမဦးဆုံးဝိပဿနာတရားစခန်းပွဲသူတို့နိုင်ငံမှာလည်းပဲဒီဝိပဿနာတရားစခန်းပွဲဆိုတော့တစ်ချိန်တစ်ခါမှမရှိဘူးတော့ဒါသူတို့နိုင်ငံမှာပထမဦးဆုံးပွဲအဲ့ဒီမှာယောဂီပေါင်း960ကျော်ဝင်ကြပါတယ်တရားထုတ်ကြတယ်အနေရထိုင်ငယ်ခဲ့ခဲ့ကြနေရထိုင်ငယ်ရှိရင်ထောင်ကျော်သွားမယ်ပေါ့တနေကံလုံးပဲဒါမီဒီယာတွေကနေစပြီးတော့ဒီဟာကိုတခါမှမကြုံဘူးတော့ဒီဘာသာရေးပွဲဒီလောက်ရရှိဆယ်ရက်တိုင်တိုင်ဘာသာရေးပွဲကြီးကိုလာပြီးတော့တခါနဲ့မှတ်တမ်းနေယူပြီးတနေကံလုံးလွှင့်တယ်သူတို့နေကအဲ့ဒီမှာဒါပထမဦးဆုံးတရားစခန်းပွဲကြီးဝိပဿနာတရားစခန်းပွဲကြီးပေါ့အခုဒီမှာတော့ဘုန်းကြီးတို့မြန်မာနိုင်ငံသူနိုင်ငံသားတွေကမြန်မာနိုင်ငံမှာနေတော့ငါလည်းပဲဒီဝိပဿနာတရားတွေမစင်ကားခဲ့ဘူးအထောက်ခဲ့ကြတယ်အခုဒီရောက်တော့လည်းပဲဒီတရားတွေကိုမြန်မာနိုင်ငံကဆရာတော်တွေကြွလာတိုင်းကြွလာတိုင်းအထောက်ခွင့်ရဘုန်းကြီးကိုယ်တိုင်ဒီမှာ၅အချိန်မြောက်ရှိသွားပြီဒါကပြသမအချိန်မြောက်ပဲအဲဒီမှာအထောက်ကြတဲ့ပုဂ္ဂိုလ်တွေကလည်းပဲဒါကိုမိမိမအားလတ်တဲ့ဂျားတွေကအချိန်လေးပြီးတော့လာလာပြီးအထောက်ကြတဲ့ပုဂ္ဂိုလ်တွေအခုဆိုရင်လည်းပဲဒါကိုယ်လူပိတရားနာလာတာဖွင့်မဲ့နေ့ကမှပဲ30ကျော်နေပြီရုပ်ရည်။ဒါကြောင့်မြန်မာနိုင်ငံသူနိုင်ငံသားတွေကတော့အင်မတန်ကံကောင်းနေ။ဟောပြောနိုင်တဲ့ကမ္မထာနာစည်းရဆရာတော်ကောင်းတွေလည်းပြည့်စုံရှိတယ်။အဲလိုပြည့်စုံရှိလို့ဟောပြောပြတတ်ပြီးတော့မိမိတို့ကိုယ်တိုင်နာကြားခွင့်ချင်းချင်းအထုခွင့်ရ။ဒါကြောင့်ယနေ့လည်းပဲဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မြောင်းဆရာတော်ရဲ့၅ချိန်မြောက်ငါရဲ့တရားအချိန်ပြည့်တရားစခန်းပွဲကြီးမှာခုမိမိတို့ဘာသတိပဋ္ဌာန်ဝိပဿနာတရားတွေကိုဝင်ရောက်ပြီးတော့အထုတ်ကြတော့မယ်အထုတ်တဲ့အခါကာလမှာဘုန်းကြီးတို့ဝိပဿနာတရားဆိုတာကထိုင်ကမ္မဋ္ဌာန်းလေးတစ်ခုတည်းမဟုတ်ဘူးသူကဣရိယာပုတ်၄ပါးစလုံးမြတ်စွာဘုရားဟောတာထိုင်ကမ္မဋ္ဌာန်းနဲ့ထိုင်ဣရိယာပုတ်နဲ့ရှုမှတ်မယ်ဆိုရင်လည်းပဲရှုမှတ်လို့ရအောင်မြတ်စွာဘုရားဟောထားတယ်ရတဲ့ဣရိယာပုနဲ့ရှုမှတ်မယ်ဆိုရင်လည်းပဲရတဲ့ရှုမှတ်ဣရိယာပုနဲ့ရှုမှတ်ဖို့ရှုမှတ်နေဘယ်လိုရှုမှတ်ရမလဲဆိုတာဟောထားတယ်ဈဉ္ညာလျှောက်ပြီးတော့သွားတဲ့ကံမှလည်းပဲသွားနေတဲ့ဣရိယာပုနဲ့ရှုမှတ်ပုံကိုလည်းဟောထားတယ်နောက်ဆုံးမိမိအိယာပုံမှာလျှောက်ဆက်အနားယူတော့မယ်ဆိုရင်လည်းပဲအဲ့ဒီအိယာပုံမှာရှုမှတ်ပုံကိုဟောထားတယ်အဲ့ဒီလိုအာယုံဒွါရစုံတိုင်းစုံတိုင်းရှုမှတ်ဖို့ရှုမှတ်နည်းတွေကိုမြတ်စွာဘုရားဟောကြားထားတယ်ဒါဝိပဿနာပဲတမထဆိုတာကတော့တစ်ခုလေးပဲရှုမှတ်ရတယ်တမထဆိုတာမိမိရှုမှတ်နေတဲ့အာယုံတစ်ခုလေးကဒီစိတ်ကလေးဘယ်မှထွက်မသွားအောင်ဒီပုံမှာပဲအာယုံစိုက်ပြီးတော့ရှုတာကိုတမထကမ္မဋ္ဌာန်းခေါ်တယ်ဝိပဿနာကမ္မဋ္ဌာန်းကြတော့အဲ့ဒီလိုတစ်ခုလေးသောအာယုံတွေစုစိုက်တာမဟုတ်ဘူးအားလုံးပေါ်လာသည်မြထင်ရှားလာသည်မြအာယုန်တိုင်းကိုမလွတ်အောင်ရှုပေးတာထိုင်ရင်လည်းပဲထိုင်နဲ့ရှုမှတ်ရမယ်ကမ္မထံအာယုန်ပေါ်မှာရှုစိတ်ကလေးကပ်ပြီးတည်နေအောင်ရှုမှတ်ရရတဲ့ကံမှလည်းပဲရတဲ့ကမ္မထံအာယုန်ပေါ်မှာရှုစိတ်ကလေးရအောင်သွားတဲ့ကံမှလည်းပဲသွားတဲ့ဣရိယာပုပေါ်မှာသွားတဲ့အာယုန်ပေါ်မှာရှုမှတ်ပုံလေးရှုမှတ်ရအာယုန်ပေါ်မှာရှုစိတ်လေးကပ်တည်နေအောင်ရှုမှတ်ရနောက်ဆုံးအိယာပေါ်လျောင်းဆက်ရင်းနဲ့လေးပဲရှုမှတ်ဖို့ရှုမှတ်နည်းအဲ့ဒီရှုမှတ်ဖို့ရှုမှတ်နည်းတွေကိုတော့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးဟောကြားပေးတဲ့ဘုန်းကြီးတို့တတိပဋ္ဌာန်ရှုမှတ်ဖို့ရှုမှတ်နည်းအလုပ်ပေးတရားတော်အဲ့ဒီမှာဖွင့်ပြတဲ့အခါကျတော့တည်တည်ချာချာနားထောင်ရမယ်ဆရာတော်ဘုရားကြီးကထိုင်ပြီးရှုမှတ်တဲ့အခါမှာဘယ်လိုရှုမှတ်မလဲဒီဘုန်းကြီးတို့ကျေးဇူးရှင်မာစီဆရာတော်ဘုရားကြီးကရှုမှတ်တဲ့ကံမှာဝမ်းပိုင်းနဲ့ချက်တိုင်နေရာကိုအာရုံစိုက်ပြီးရှုမှတ်စေပါတယ်။ညသောအခြင်း ဝိပဿနာရှုမှတ်ကြတဲ့ပုဂ္ဂိုလ်တွေသမထဘာဝနာရှုမှတ်ကြတဲ့ပုဂ္ဂိုလ်တွေဟာအာနာပါနဆိုပြီးထွက်လေဝင်လေရှုမှတ်ကြပါတယ်။အဲဒီအာနာပါနကမ္မဋ္ဌာန်းကဝိပဿနာရှုလို့လည်းရပါတယ်။သို့တော်မြတ်စွာဘုရားဟောတာကအဲဒီအာနာပါနကိုသမထကမ္မဋ္ဌာန်းထဲမှာထည့်ဟောတာ။ကျေးဇူးတော်ရှင်မာဇီဆရာတော်ဘုရားကြီးကတော့အဲဒီအာနာပါနနဲ့ဆက်ပြီးတော့ဖောက်မှုပိန်မှုဆိုတဲ့ကမ္မဋ္ဌာန်းကိုသူညွှန်ကြားပေးတယ်။ဘာကြောင့်လဲဆိုတော့မြတ်စွာဘုရားဟောတာတာကဒီဝိပဿနာတရားရှုမှတ်တဲ့ပုဂ္ဂိုလ်ဟာထင်ရှားတဲ့အာယုံကိုရှုရမယ်ထင်ရှားရတာကနေရှုရမယ်ဆိုတော့နှာသီးပြားကဝင်လေလေးဝင်လာတယ်ဆိုရင်ဝမ်းပိုက်ကလေးဟာသူ့ဟာသူတင်းပြီးကားလာတယ်ဒါကိုထင်ရှားနေတယ်နှာသီးပြားကထွက်လေလေးထွက်သွားတယ်ဆိုရင်ဝမ်းပိုက်ကလေးဟာဒီမှာသူဖြည်းဖြည်းရော့ကြပင်ကြသွားဒါထင်ရှားနေတယ်ဝင်လေရှိရင်ဖောင်းလာရှိတယ်ထွက်လေရှိရင်ပိန်လာရှိတယ်ဝင်လေထွက်လေနဲ့ဖောင်းလာပိန်လာနဲ့တစ်ဆက်တည်းပဲတခြားလေကိုယ့်ဟာကိုစမ်းတပ်ပြီးလေ့လာကြည့်ပေါ့ကိုယ့်ဟာကိုဝမ်းဝိုက်ကိုလက်ကလေးနဲ့ထိတာပြီးနာသီးပြလေလေးကိုရှူကြည့်ပေါ့တကယ်ထင်ရှားနေတယ်ဝင်လာတာနဲ့ပဲဝမ်းဝိုက်တင်းသွားတယ်ထွက်သွားတာလည်းပဲပိန်သွားတယ်နောက်တစ်ခါဘုန်းကြီးတို့ရှူရတဲ့အခါမှာဝင်လေထွက်လေရှူတယ်ဆိုတာလည်းပဲနှာခေါင်းကိုရှူတာမဟုတ်ဘူးလေတက်ကိုဝါရော့တက်ကိုရှူတာဝမ်းပိုက်ကိုဖောင်းမှုပိန်မှုရှုရဆိုတာလည်းပဲဝမ်းပိုက်ကိုရှုတာမဟုတ်ဘူးလေရဲ့တွန့်ကန်မှုတောင့်တင်းမှုရော့ကျသောမှုဒါကိုရှုတာအဲတော့နာသီးပြားရှုတာလည်းဝါရော့တတ်ပဲဝမ်းပိုက်ရှုတာလည်းဝါရော့တတ်ပဲဒါမှလည်းတူးနေတာပဲအတူတူပဲသူကသူတို့နှစ်ခုကတစ်စက်တည်းပဲဒါကြောင့်ကျေးဇူးရှင်မာသီဆရာတော်ဘုရားကြီးကဝမ်းပိုက်ရဲ့ဖောင်းမှုပိန်မှုဟာဒီဝင်လေထွက်လေတဲ့ပို့ပြီးတော့ထင်ရှားတယ်ထင်ရှားတဲ့အတွေ့အကြုံမျိုးအဲ့ဒီထင်ရှားတဲ့အမြဲတမ်းလေးရှိထင်လေးထင်ရှားတဲ့အတွက်ကြောင့်သူစပြီးတော့ရှုရင်ပို့ပြီးတော့ကောင်းမယ်တမာတိဖြစ်လို့ရဆိုပြီးတော့အဲဒီဖောင်းမှုပိန်မှုအာယုံလေးကစပြီးတော့ညွှန်ကြားပေးတယ်။အဲဒီမှာဆရာတော်ဘုရားကြီးကထိုင်ရှုမှရင်အဲဒီဖောင်းမှုပိန်မှုအာယုံလေးကိုဘယ်လိုရှုပါဆိုတာကိုသင်ပြပေးလိမ့်မယ်။နောက်ရက်တဲ့ကံမှာလေးပဲရက်တဲ့ဣရိယာပုနဲ့ရှုတဲ့ကံမှာတစ်ကိုယ်လုံးဆံပြားကခြေပြားတိုင်အောင်တစ်ကိုယ်လုံးကိုအာယုံစိုက်ပြီးရက်နေတဲ့အမူအရာကိုရှုမှတ်ပုံ။တောင်းတဲ့ကံမှာလေးခြေလမ်းတိုင်းခြေလမ်းတိုင်းကိုရှုမှတ်ပုံ။လျောင်းတဲ့ကံမှာလည်းပဲလျောင်းဆက်အရင်နဲ့ဒီအိဒါထိတာလေးရှုမှတ်ပုံလေးကိုအပြည့်စုံတင်ပြပေးလိမ့်မယ်။ဒီလောက်တည်းမဟုတ်ဘူး။အာယုံဒွါရစုံတိုင်းစုံတိုင်းပေါ့၆ဒွါရကပေါ်သမျှအာယုံမြင်ခိုင်းကြားခိုင်းနားခိုင်းစားခိုင်းတွေ့ထိခိုင်းစိတ်ကူးစဉ်းစားကြံစည်ခိုင်းမှစပြီးတော့အဲ့ဒီမှာအာယုံဒွါရစုံတိုင်းရှုမှတ်ပုံလေးကိုလည်းပဲအကုန်လုံးတင်ပြပေးလိမ့်မယ်။အဲ့ကံမှာမိမိကတည်တည်ချာချာဒီအတုပုံအထုံဤသင်္ဏတရားလေးကိုတည်ချာစူးစမ်းပြီးတော့မှတ်မှတ်သားသားနားချဖို့လိုလို့လိမ့်မယ်။နားထောင်ကောင်းအောင်ဟောတဲ့တရားမျိုးမဟုတ်ဘူးဒါကအလုလုဖို့တရား။အလုလုဖို့တရားဆိုတာတည်ချာအာယုဆိုင်ပြီးနားချမှကိုယ်နားလေသဘောပေါက်ပြီးအလုလုတတ်တယ်။ဒါသင်္ဏတရားပဲလေ။မိမိတို့လုပ်ငန်းခွင်ဝင်တော့မယ်ဆိုရင်သင်္ဏလေးအရင်တက်ထားတော့လုပ်ငန်းခွင်ကြတော့လုံလုံတကူလုပ်နိုင်တယ်။အခုလည်းပဲတရားလို့အားထုတ်မဲ့ပုဂ္ဂိုလ်များအခုတရားသင်တန်းဖြစ်တဲ့အလုပေးတရားသင်တန်းတရားကိုမှဒီဆရာတော်ဘုရားကြီးဟောကြားပေးမယ်။ဟောကြားပေးတဲ့ကံမှာဆရာတော်ဘုရားကြီးကအပြည့်စုံတေချာစစ်စစ်ဆက်ဆက်ဟောကြားပေးလိမ့်မယ်။အဲ့ဒီဟောကြားပေးတာကိုမိမိတို့ကလည်းတေချာစွတ်စွတ်ဆိုင်ဆိုင်နားကြားရမယ်။အဲ့ဒီနားကြားတဲ့ကံမှာရှုမှတ်ပုံတွေဟာပထမမိနစ်25မိနစ်ကြိုကြောလောက်တည်းအောင်ကျေတဝင့်ဆရာတော်ဘုရားကြီးကဟောကြားပေးလိမ့်မယ်ရှုမှတ်ပုံနဲ့အဲလိုကျေတဝင့်ဟောကြားပေးတဲ့ကနာကြားရင်းနဲ့ယောဂီပုဂ္ဂိုလ်ဟာရှုမှတ်စရာတွေများနေတော့ဒါတွေအလုံးကိုမမှတ်မိပဲဖြစ်သွားတယ်အဲလိုမမှတ်မိပဲဖြစ်သွားမှဆိုတဲ့အတွက်ကြောင့်ဆရာတော်ဘုရားကြီးကနောက်ဆုံးပြီးကန်ပြီးခုနှစ်မိနစ်ရှင်းမနှလောက်လို့မှဆရာတော်ဘုရားကြီးကအကျဉ်းချုပ်ပြန်ဟောပေးမယ်ဆိုပြီးပြန်ပြောပေးတယ်စာပိုင်းကအကျေတဝင့်ဟောကြားသွားတဲ့အခါကျတော့အများကြီးယောဂီပုဂ္ဂိုလ်တွေကဘယ်လိုရှုမှတ်ရမလဲဆိုတာတွေကိုရှုမှတ်နေရအကုန်အပြည့်စုံမမှတ်နိုင်ဘူး။အဲဒါကြောင့်မမှတ်တတ်မှဆိုတဲ့အတွက်ကြောင့်အကျဉ်းချုပ်ပြန်ဟောမယ်ဆိုပြီးဆရာတော်ဘုရားကြီးကပြီးကန်ပြီးရှင်းမနေလောက်လိုလောက်မှအဲ့ဒီမှာပြန်ပြီးဟောပေးတယ်။အဲ့ဒါကိုသိချင်နားထောင်တာ။နောက်ပိုင်းအဲ့ဒီ10မိနစ်ခန့်လောက်ရှိတဲ့အဲ့ဒီမှာလူပိတရားလေးကိုသိချင်နားထောင်ထားလိုက်ပြီးဆိုရင်မိမိတရားရှုမှတ်တတ်ပြီ။ဒီတရားစကားမှာတော့ပြန်ထိုင်ဣရိယာပုံလေးလည်းရှုမှတ်တယ်ရက်တဲ့ဣရိယာပုံလေးလည်းရှုမှတ်တယ်အ ဇင်းညာဣရိယာပုလည်းလည်းရှုမှတ်တယ်။နောက်ဆုံးအိယာပုမှလည်းပဲရှုမှတ်တယ်။ဘုရင်လည်းနဲ့ပိုင်းနဲ့ပိုင်းနေမှာဒီတတိပဋ္ဌာန်ရှုမှတ်ပုံကိုပဲဘုရင်ဟောကြားပေးမှဖြစ်တယ်။ညနေပိုင်းလောက်မှလည်းသင်လျော်တဲ့တရားကိုဟောမယ်။မနေ့ပိုင်းကတော့ယောဂီတို့အတွက်အထုတက်ဖို့အတွက်ခံရင်ရှုမှတ်ပုံ၊ရရင်ရှုမှတ်ပုံ၊ဇင်းညာရှုမှတ်ပုံ၊လျောင်းရင်ရှုမှတ်ပုံစတဲ့ဒီဣရိယာပု၄ပါးရှုမှတ်ပုံတွေကိုပဲဘုရင်ဟောကြားပေးသွားမှာပါ။အခုလည်းပဲကျေးဇူးရှင်မသီဆရာတော်ဘုရားကြီးဟောကြားတော်မူတဲ့တတိပဒံရှုနိမန်ဤအထုနိဖြစ်တဲ့ဝိပဿနာလုပ်ငန်းစဉ်ပြတရားကိုအခုဖွင့်ပြပါလိမ့်မယ်။ဖွင့်ပြတဲ့အခါမှာယောဂီတို့ကတည်တည်ချာချာစူးစူးဆိုက်ဆိုက်နာယူမှတ်သားပြီးတော့ဆရာတော်ဘုရားကြီးဟောကြားတင်ပြပြီးတဲ့အတိုင်းမိမိတို့ကအာယုန်နဲ့တွာတာစုံနိုင်ထိုင်ရင်ဖြစ်စီ၊ရရင်ဖြစ်စီ၊သွားရင်ဖြစ်စီ၊လျောင်းရင်ဖြစ်စီဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်တတိဥစည်းတဲ့စိတ်ကလေးနဲ့ရှုတံမှတ်တံအာထုတ်တံအောင်တေချာစုဆိုင်နာကြားလို့နာကြားလို့သိလာတဲ့အတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအာထုတ်ကြခြင်းအပြင်မိမိတို့လူရှိရသောဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉဏ်ဖူဉဏ်ဖြင့်လင်းမြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း။